ီကွင်းပိုင်ရတဲ့အတန်းထက်၅ဆလောက်မြန်နဲ့ hypersonic missile တုံးနဲ့ပထမဆုံးကြိမ်တိုက်ခတ်ခဲ့ကြောင်းရုရှားကပြောဆိုနေချိန်မှာပဲစနေနေ့ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဗီဒီယိုကြေထုတ်ပြန်ပြီးရုရှားနဲ့အလုံးစုံပတ်ဝန်းကျင်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်
ကျောင်းဒီမော်စကီပရိုဂရမ်ဘာသာတူစီဦးဇီယက်စကူအရင်ဒီစနေ
အခုချိန်ဟာဆင်းရဲဝဲလောက်အောင်အချိန်ဖြစ်သွားတယ်ဒီစနေအထောက်ချနေနေပိုင်ဆိုင်မှုနဲ့တရားပြတာမှုပြန်ပြီးရအောင်လုပ်ရမယ်အချိန်ရောက်လာပါပြီဒီလိုမှမဟုတ်ရင်ရုရှားရဲ့ဆုံးရှုံးမှုဟာနောက်မျိုးဆက်ပေါင်းများစွာအခြေကိုပြန်ပြီးနိုင်ငံမထူနိုင်တဲ့ဆုံးရှုံးမှုမျိုးဖြစ်လာပါလိမ့်မယ်လို့ယူကရိန်းသမ္မတကပြောပါတယ်နေတို့မဟာမိတ်အဖွဲ့တွေယူကရိန်းမဝင်ဖို့အတွက်နှစ်ဖက်သဘောတူညီချက်ရလာနေလာပြီလို့ယူကရိန်းနဲ့ရုရှားငင်းငင်းဆင်းနေဝတ်တဲ့ရုရှားဘက်ကနေဦးဆောင်တဲ့ဗလာဒီမီယာနီဒန်စကီကတောက်ကြံလို့ပြောကြားခဲ့တဲ့နောက်စနေနေ့မှာယူကရိန်းသမ္မတကနောက်ထပ်ဆင်းနေဝတ်လုပ်ဖို့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းကိုယ်စားလှယ်မိုက်ခဲလိုပိုဒိုရက်ကတော့ယူကရိန်းရဲ့ရည်တည်ချက်ဟာပြောင်းလဲမှုမရှိကြောင်းပြောကြားခဲ့တယ်လို့အပြည့်အခက်ရက်ဆဲဖို့ရုရှားတပ်တွေပြန်ပြီးရုပ်သိမ်းဖို့နဲ့လုံခြုံရေးအတွက်ခိုင်မာတဲ့အာမခံချက်တွေပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။